ပြည်သူတွေကိုအစိုးရရဲ့လွှတ်တော်အနေနဲ့ရခိုင်ပြည်နယ်ထဲမှာကလေးငယ်တွေတွေပါဝင်အရသားတွေထိခိုက်သေးဆုံးဒဏ်ရာအပြင်းထန်ရနေတဲ့အခြေအနေပေါ်မှာနိုင်ငံတကာကစိုးရိမ်နေပေမဲ့လို့အစိုးရနဲ့လွှတ်တော်အနေနဲ့နိုင်ငံသားတွေပေါ်မှာထိရောက်စွာကာကွယ်နိုင်မှုအရန်ကိုအားနေနေတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်နဲ့နိုင်ငံရေးခေါင်းဆောင်တွေကထောက်ပြကြေညာလိုက်ကြပါတယ်။နိုင်ငံကြီးခဲ တဲ့အနေအထားဖြစ်နေတယ်ဆိုပြီးတော့လည်းဝေဖန်နေကြတာပါအသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီရပိုင်းတွင်မှာပေါ်စာတင်ကြောင်းမှုအထိလက်နက်ကြီးကြီးကြားလို့မူလာတန်းကျောင်းသားကလေးငယ်အများအပြားဒဏ်ရာရခဲ့တဲ့အပေါ်မှာအလိုမင်းစိုးရိမ်မိပါကြောင်းကုလသမဂ္ဂကလေးများရမုံဟွေအဖွဲ့ UNICEF ကသတင်းထုတ်ပြန်သလိုလက်နက်ကိုင်ပဋိပက္ခတွေအတွင်မှာကလေးငယ်တွေအပေါ်မှာအကြမ်းဖက်တဲ့လုပ်ရမှန်သမျှရှုံချပါကြောင်းကလေးငယ်များစောင့်ရှောက်ရေး Save the Children ကလည်းတိုက်တွန်းခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ American ပြည်ထောင်စုနောက် Britain တန်ယုံဘက်ကလည်းစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်တွေချက်ချင်းဆိုသလိုထုတ်ပြန်ခဲ့တာပါ။အခုလိုမျိုးပြည်သူတွေအတွက်အသက်အန္တရာယ်လုံခြုံရေးအလိုမင်းစိုးရိမ်နေရတဲ့အနေအထားပေါ်မှာတော့လွှတ်တော်အနေနဲ့ပြည်သူတွေပေါ်မှာအကာအကွယ်ပေးနိုင်မှုတာဝန်ပြက်ကွက်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထူမီကအခုလိုပြောပါတယ်
ခိုင်ပြည်နယ်မှာဖြစ်နေကြတဲ့ပြဿနာတွေအစကတည်းကကြီးကြီးမားမားဖြစ်လာတဲ့အပေါ်မှာတွတ်တော်အနေနဲ့မန်နိုင်တရအနေနဲ့ဒါအစိုးရကိုတိုက်တွန်းတယ်ကာကွယ်ပေးဖို့မကာကွယ်ပေးနိုင်လို့ထိမှန်သွားလို့ရှိရင်ဒါဒီပေါ်မှာနေပြီးတော့အကောင်းဆုံးပြည်သူတွေကိုဆောင်ရွက်ပေးဖို့ကျွန်တော်တို့ဘလောက်ကြိုးပမ်းကြိုးပမ်းတွတ်တော်များကဒါတွေလက်လျူရှုပါတယ်တွတ်တော်များဒီမြန်မာနိုင်ငံရဲ့ခလေးတံငယ်ကိုလုံးဝခရုမစိုက်တဲ့ပုံစံဖြစ်နေတယ်တွတ်တော်များဒီနေပြီးတော့ဒီခလေးတံငယ်ဖွင့်ရေးကောက်ွေရမယ်အစိုးရရဲ့တာဝန်ဝတ္တရားကိုထိန်းချောင်းဖို့စစ်တော်ကဆွေးနွေးဖို့ဒီဖြစ်ပေါ်နေရရှင်ဒါကြောင့်မို့ကျွန်တော်တို့အခိုင်အမာတော်ကိုစလင်များပြီးအခိုင်အမာပတ်သက်လို့အခိုင်အမာနေမှာဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့ခလေးတံငယ်ကောက်ွေစောင့်ရှောက်ရေးအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးဆိုပဲဖြစ်ဖြစ်ဘာပုံမှတော့မှတိကျမပြောဘဲနဲ့အမျိုးသားလူတော်ခံရဥပဒေနည်းဥပဒေနဲ့မကိုက်မိပါဘူးဆိုတဲ့ပြောချပါတယ်ဖက်ဒရယ်ကိုတွန်းနေတဲ့မြန်မာနိုင်ငံအနေနဲ့လူငယ်စုများရဲ့အခွင့်အရေးတိုင်းရင်းသားများရဲ့အခွင့်အရေးကိုလုံးဝကောက်ွေမပေးတဲ့အပြင်ဒီလိုမျိုးအသက်အန္တရာယ်နဲ့ခလေးတံငယ်တွေနေတဲ့ရဆိုင်နေရတဲ့ဟာကိုလည်းစစ်တော်ကတခွန်းတဘာရမှနေပြီးတော့ဝင်ရောက်ဆွေးနွေးခြင်းအစိုးရကိုတိုက်တွန်းခြင်းမှဒီဆိုတွေကိုလုံးဝညှင်းပယ်ခြင်းတွေဆောင်ရွက်နေတဲ့ကြောင့်မလို့ကျမတို့ကတော့ဒီလွတ်တော်ရဲ့အခန့်ကဏ္ဍကိုအင်မတန်မှကျမတို့စိတ်ပြည့်မိရယ်စိတ်မကောင်းဖြစ်မိရယ်ကျမတို့ပြည်သူကိုယ်စားလှယ်များဒီလွတ်တော်အတန်ဒီပြည်သူတန်လုံးဝခင်ရနိုင်တဲ့အခြေအနေမရှိတဲ့ပုံမှာကျမတို့အင်မတန်စိတ်ပြည့်တယ်ရှင
်အရသားတွေမထိခိုက်ရအောင်နှစ်ဖက်လက်နက်ကိုင်တပ်ဖက်ကစစ်ဖက်ဆိုင်ရာကျင့်ဝတ်တွေကိုလိုက်နာဖို့လိုတယ်လို့လည်းရခိုင်မျိုးသားကောင်စီ AMC ရဲ့အထွေထွေအတွင်းမှဦးထွန်းစောကသုံးသပ်ပါတယ
်အခုအရသားတွေတည်ဆုံမှုကတော့လူတွေတစ်နေ့တစ်နေ့ပုံများလာတာပေါ့နော်နောက်တန်ရာရမှုတွေတည်ဆုံမှုတွေကတော့ဒီရာကနန်းရှိနေပြီလူက100ကျော်သေပြီပေါ့ဗျာနော်100ကျော်တန်ရတယ်ဒါအပြစ်မဲ့တဲ့အရသားပြည်သူသက်သက်ပဲဖြစ်တယ်ဒုက္ခတွေဆိုရင်လည်းပဲတော့တသိမ့်ကြုံနေပြီပေါ့ဗျာဒီတစ်နှစ်အတွင်းမှာဆိုတော့အခုလောလောလတ်လတ်ဖြစ်သွားတာကတော့ဒီမြန်မာနိုင်ငံရဲ့ဗိုလ်ချုပ်မွေးနေ့အဲ့ဒီနေ့ဖေဖော်ဝါရီလနော်ဒီတမနေ့ကပေါ့ဗျာဟိုဒါကဘလို့မှမဖြစ်သင့်တဲ့ကိစ္စပေါ့နော်အဲ့ဒီမှာကလေးတွေဟိုလက်နေကြီးဒီထိပြီးတော့မှစာတင်ကျောင်းထဲမှာအကြရောက်ပြီးတော့မှဖြစ်တာပေါ့နော်ကလေးရေတွက်ပေါင်း22လို့ကျွန်တော်သိရတယ်ဒီလိုမျိုးအနေထားယုံတွေပုံမှာကျွန်တော်တို့မြင်တာကတော့နှစ်ဖက်စလုံးကတော့တာဝန်ရှိတာပေါ့အထူးသဖြင့်အစိုးရမှတာဝန်ရှိလို့ကျွန်တော်တို့မြင်တယ်ဒီစစ်ပွဲဖြစ်ပြီးဆိုလို့ရှိရင်တော့အရသာပြည်သူလူထုမရှိခိုက်ဖို့အတွက်ကျွန်တော်တို့ဒါစီးရဲသဘောတရားမှာပေါ့လေနော်ရှောင်ရမဲ့စစ်ပွဲဆိုင်ရာကျင့်ဝတ်တွေဖြစ်တယ်ဒီစစ်ပွဲဆိုင်ရာကျင့်ဝတ်တွေကိုနော်လိုက်နာဖို့အထူးသဖြင့်အစိုးရတပ်မတော်ဘက်မှတာဝန်ရှိလို့ကျွန်တော်တို့အနေနဲ့မြင်တယ်
အခုလိုရခိုင်ပြည်နယ်ပါဝင်မှာတိုင်းဒေသတွေကတိုက်ပွဲတွေကြားအရသာထိခိုက်ဒေဆုံးဒဏ်ရာရနေတဲ့အခြေအနေပေါ်နိုင်ငံအကြီးအကဲတွေရဲ့ကြိုက်တွယ်မှုနဲ့ပတ်သက်လို့လည်းဝေဖန်မှုတွေရှိပါတယ်။ရခိုင်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တဦးဖြစ်တဲ့ဦးထွန်းစောကလည်းအခုလိုမြင်ပါတယ်
။နိုင်ငံတော်သမ္မတရုံးပဲမှာနေပြီးတော့မှတွေ့တဲ့အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်က QLAA ကိုအမြဲပြုတ်ရှင်မုံရေးလုပ်ဖို့အတွက်တော့သဘောထားဟိုအဲ့ဒီကလေးကနေပေးပြီးဖြစ်တယ်ဆိုတာကိုထင်ဟပ်တယ်။နောက်တစ်ခုကသမ္မတကလည်းပဲလိုအပ်ရင်တော့ဒီတောင်းကျင်းလုံနီနဲ့ရေးစစ်မဟာဗျူဟာရဲ့အောက်မှာလိုအပ်တဲ့စင်အားတွေကိုအသုံးပြုဖို့အတွက်လည်းခွင့်ပြုပြီးဖြစ်တယ်ဆိုတဲ့အခါကျတော့အစိုးရမှနေပြီးတော့မှအကြီးအကဲဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရောသမ္မတတော့ဘာမှထပ်မပြောတာကတော့ဒါမ
ကျွန်တော်မိသားစုမှာစံဘူးလို့ကျွန်တော်မြင်ပါတယ်အန္တရာယ်နေနဲ့အမျိုးသားပြန်လဲတင်ပြရေးဆိုတဲ့လမ်းကြောင်းကိုပဲဥတီနေပြီးတော့နိုင်ငံသားတို့ပေါ်မှာအကာအကွယ်ပေးနိုင်ရေးရွေးကောက်ပွဲခရီးခွေတွေပြက်ကွက်ခဲ့ပါတယ်ဆိုပြီးတော့လည်းထောက်ပြနေကြပါတယ်ရခိုင်လွတ်တော်ကိုယ်စားလှယ်တော်ထုတ်ပြီးအမြင်ကတော့ဒီမြန်မာနိုင်ငံလက်ရှိအနေအပါတီကအမျိုးသားညီညွတ်စီမှာတက်မတော်နဲ့လက်ရှိအနေအပ
ဒီမှာမှာဖြစ်တယ်လို့အဲ့နောက်ကြောင့်ကောင်းဆောင်များနဲ့လည်းဒါမြို့သားရင်ကြားစည်းရေဆောင်ရွက်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာဆစ်ဖြစ်နေတဲ့မြို့နယ်ဆယ်မြို့တွေကစခန်း90ကျော်မှာဒုက္ခသည်ပေါင်းက13,000ကျော်ထိရှိလာနေပြီးတော့ခါတယ်နေထိုင်ရေးအသက်အန္တရာယ်လုံခြုံရေးကစိုးရိမ်ရတဲ့အနေအထားဖြစ်နေပါတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကလည်းအခြေအနေတပြေညီတည်ထောက်